ထိုင်းမြန်မာနယ်စပ်တပ်ခရိုင်အတွင်းမှာရှိတဲ့အုံဖန်ဆေးရုံကိုအစိုးရကျန်းမာရေးဌာနကဘတ်ငွေတန်း20အရေးပေါ်ထောက်ပံ့ပေးလိုက်တယ်လို့ထိုင်းကျန်းမာရေးဌာနကပြောပါတယ်။ဒီဆေးရုံအနေနဲ့ဘတ်ငွေတန်း40လုံငွေပြနေတဲ့အတွက်အစိုးရကကူညီထောက်ပံ့ပေးတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထိုင်းနိုင်ငံဘက်ကထွက်ပြေးလာကြတဲ့တိုင်းရင်းသားတွေကဒီအုံဖန်ဆေးရုံမှာလာရောက်ကုသခံယူကြတာမှာအများစုကငွေကြေးမတက်နိုင်ကြတာကြောင့်ဆေးရုံအနေနဲ့အခုလိုငွေကြေးမလုံလောက်မှုနဲ့ရင်ဆိုင်နေရတာဖြစ်ကြောင်းထိုင်းကျမကြီးဝန်ကြီးဌာနပြောခွင့်ရဒေါက်တာအိုပတ်ကန်ကာဝန်ပေါင်ကပြောပါတယ်ဆေးရုံမှာလက်တလောရင်ဆိုင်နေရတဲ့အခက်ခဲကိုကျော်လွှားနိုင်ဖို့ဇူလိုင်လအတွင်းဘတ်တန်း20လောက်ထောက်ပံ့ပေးခဲ့ရတယ်လို့လည်းဆိုပါတယ်ထိုင်းမြန်မာနယ်စပ်ဒေသမှာရှိနေတဲ့တခြားဆေးရုံတွေလည်းအွန်ဖန်ဆေးရုံဤသူဗန္ဒာရေးလိုအပ်ချက်တွေရှိမရှိစုံစမ်းစစ်ဆေးပေးဖို့ကျမကြီးဌာနကအရာရှိတချို့ကိုတာဝန်ပေးထားကြောင်းနဲ့ဒီလိုကြုံနေရတဲ့အခြေအနေကိုဘယ်လိုဖြေရှင်းမလဲဆိုတဲ့နည်းလမ်းကိုပါတင်ပြကြဖို့သူအနေနဲ့ညွှန်ကြားထားကြောင်းလဲဒေါက်တာအိုပတ်စ်ကပြောပါတယ်။အွန်ဖန်ဆေးရုံဟာခရိုင်တစ်ခုဆေးရုံတစ်ခုဆိုတဲ့စီမံကိန်းနဲ့အညီတည်ဆောက်ထားတဲ့ခရိုင်ဆေးရုံဖြစ်ပြီးတော့ဒါဟာခရိုင်တွင်းမှာရှိတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့အသုံးစရိတ်အတွက်အချင်းချင်းမျှဝေသုံးဆွဲတဲ့စနစ်ဖြစ်တယ်လို့ဆိုပါတယ်။ဒီဆေးရုံကိုရောက်လာကြတဲ့ရွှေပြောင်းနေထိုင်သူအတွင်းလူနာ25ရာခိုင်နှုန်းနဲ့ပြည်ပလူနာ50ရာခိုင်နှုန်းတို့ဟာငွေကြေးမတက်နိုင်ကြဘူးလို့အွန်ဖန်ဆေးရုံအုပ်ဒေါက်တာဝရဝတ်ကပြောပါတယ်။လူနာတော်များများဟာမြန်မာနိုင်ငံကရင်ပြည်နယ်အတွင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ထိခိုက်ဒဏ်ရာရလာသူတွေဖြစ်တယ်လို့ငပြားရောက်ကလာကုကြသူတွေလည်းပါတယ်လို့ဒေါက်တာဝရဝတ်ကပြောပါတယ်ခင်ဗျာ။